တော်ရှင်များခင်ဗျာ။နိုဝင်ဘာလ25ရက် South China Morning Post သတင်းစာမှာရခိုင်ပြည်နယ်ဒုက္ခသည်ပြဿနာနဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဆောင်းပါးရှင်ကကုလသမဂ္ဂလူသားချင်းစာနာကူညီရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ဟောင်းလက်ရှိနော်ဝေးဒုက္ခသည်ကောင်စီရဲ့အတွင်းရေးမှူးချုပ်ဖြစ်ပါတယ်။ဒုက္ခသည်ပြဿနာဖြစ်ရှိရေးနဲ့ပတ်သက်ပြီးဆောင်းပါးရှင်ကအကြံပြုချက်3ချက်တင်ပြထားပါတယ်။ပထမအချက်အနေနဲ့ဆင်းရဲတဲ့ရခိုင်ပြည်နယ်မှာမြေသိမ်းမှုတွေအကြီးအကျယ်ပေါ်ပေါက်နေတာပါတဲ့။ပဋိပက္ခအတွင်းမိလောင်ခံခဲ့ရတဲ့ခြေရွာတွေရဲ့နေရာမှာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဆက်လို့ရကုမ္ပဏီတွေဒေသဆိုင်ရာနဲ့ထိပ်ပိုင်းအာဏာပိုင်တွေဝင်ရောက်နေရာယူထားကြတယ်လို့ဆိုပါတယ်။နိုင်ငံတကာလူညှိချမ်းသာကွန်ရက်ဖွဲ့ရဲ့ဂျူရုတပ်ပုံတွေအရစစ်တပ်အခြေစိုက်စခန်းတွေတိစောက်ဖို့အတွက်ခြေရွာတွေနဲ့အနီးပတ်ဝန်းကျင်ကတောအုပ်တွေကိုရှင်းလင်းထားတာတွေတွေ့ရပါတယ်တဲ့။ဒုတိယအချက်ကရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့အီအီကြားကအဆက်မပြတ်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဇန်နဝါရီလကစလို့ထောင်နဲ့ချီတဲ့ဒေသခံတွေဥယျာဉ်ဆွန့်ထွက်ပြေးနေရတာပါဒုက္ခသည်တွေစီကိုလူသားချင်းစာနာကူညီရေးအဖွဲ့တွေမတော်ရောက်နိုင်သေးပါဘူးအစိုးရကမြို့နယ်တော်တော်များများမှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့အတွက်လဲကြီးရွာတွေကိုအဆက်အသွယ်လုပ်လို့မရဘဲဖြစ်နေပါတယ်တဲ့တတိယချက်ကကွယ်လွန်သူမစ္စတာကိုဖီအာနန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဟာလဲ2018ခုနှစ်ကစလို့မြန်မာလူ့ခဲပြစ်ခံထားရတယ်လို့ဆောင်းမကဆိုပါတယ်ကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ပါမယ်လို့အမဘန်းနေခံခဲ့ကြပြီမဲ့တကယ်လက်တွေ့မှာဒုက္ခသည်ပြန်လည်ခေါ်ယူရေးမြေယာပြန်လည်ရရှိရေးနဲ့နိုင်ငံသားကိစ္စတွေလက်တွေ့ဖြစ်မလာသေးပါဘူးတဲ့ဒါကြောင့်လဲတွေ့ဆုံခဲ့တဲ့ရိုဟင်ဂျာကမန်နဲ့တခြားဒုက္ခသည်အတိုင်းဝိုင်းအနေနဲ့နေရာကိုပြန်တဲ့အခါနောက်ထပ်တိုက်ခိုက်မှုတွေခွဲခြားဆက်ဆံခံရတာတွေအနှံ့ကျင့်ခံရတာတွေကနေကင်းလွတ်နိုင်မယ်လို့မယုံကြည်နိုင်ပဲဖြစ်နေကြတာပါတဲ့သူ့အနေနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အခါဒီကိစ္စကိုလေးပြီးပြောပြခဲ့တယ်လို့လည်းဆိုပါတယ်။မြန်မာတပ်မတော်အနေနဲ့အတိတ်ကိုအဆက်ဖြတ်ပြီးတနိုင်ငံလုံးလုံခြုံမှုရှိတဲ့အနာဂတ်ကိုတည်ဆောက်ဖို့လဲတိုက်တွန်းခဲ့ကြောင်းဖော်ပြပါတယ်။ဒါပေမဲ့ဝန်ထမ်းဘွယ်ကောင်းတာကတော့လူဝင်ချပြဿနာကမြန်မာနိုင်ငံတော်ဟန်းတိုင်းရင်းသားလူမျိုးစုတွေအပေါ်အဆိုးပါဆုံးပြဿနာပြရုပ်တစ်ခုဖြစ်သွားခဲ့တာပါတဲ့။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာလည်းစစ်ရေးပဋိပက္ခတွေကြောင့်မြေယာနဲ့အိုးအိမ်ဆုံးရှုံးမှုတွေခံစားနေရဆဲဖြစ်နေတာပါ။မိမိတို့အနေနဲ့ကိုဗီအာနာရဲ့အဆိုပြုချက်တွေကိုလက်တွေ့ဖြစ်မြောက်လာအောင်ကြိုးပမ်းအားထုတ်ကြရမှာဖြစ်ပြီးဒီနေ့တွေ့ကြုံနေရတဲ့ဆင်းရဲဒုက္ခတွေရောပါတက်တာတော့အောင်ဒေသတွင်းနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အတူစုပေါင်းဆောင်ရွက်သွားကြမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အဲ့ဒီအတွက်တရုတ်၊ဂျပန်၊အိန္ဒိယနဲ့အာဆီယံအပါအဝင်ဒေသတွင်းနိုင်ငံတွေကဝိုင်းဝန်းကူညီကြဖို့လိုအပ်တဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။သောတာရှင်များခင်ဗျာ။နိုဝင်ဘာလ25ရက်ဘင်္ဂလားဒေ့ရှ်အခြေစိုက်ဒီလစ်တာတဲ့ဇာမာတော့မကောင်းဆိုးဘွားကိုတရားဟောနေခြင်းဆိုတဲ့ကုန်းစင်နဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဝေဖန်တဲ့အရိတာအာဘော်ကောင်းကြီးတို့ဖော်ပြခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာပြည်လည်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာဘန်ကီမွန်ကမြန်မာစစ်ကောင်းဆောင်တွေကိုညှဉ်းပန်းဖွယ်ရာကောင်းတော့အောင်ရှေ့ရှေ့ဝေးဝေးတရားချခဲ့ပြီးမြန်မာစစ်ဘုတ်ချုပ်တွေရဲ့စစ်နေလုံးကိုတင်းကျုံမယူနိုင်ခဲ့တာကတော့အင်မတန်မှစိတ်မကောင်းစရာပါပဲလို့အစချီဖော်ပြထားပါတယ်။မြန်မာစစ်ဘုတ်ချုပ်တွေဟာဝေဖန်ခံရတာတွေပြစ်တင်ဆုတ်ချခံရတာတွေနဲ့အလွန်ပဲကျဉ်းသားရနေလို့ထုံးနေပါပြီ။မစ္စတာဘန်ကီမွန်းရဲ့နှုတ်ဤဆောင်မခြင်းအတွက်အလွန်ပဲကျေးဇူးတင်ရသလိုတစ်ချိန်တည်းမှာမြန်မာဘော်အခုတည်းပို့ပြီးဘွင်ဘွင်းနဲ့ရှင်းရှင်းပြောဆိုစီလိုပါတဲ့။ကုလသမဂ္ဂအတွင်းရေးမှူးချုပ်တူအဖြစ်နဲ့တုန်းကစကားလုံးရွေးချယ်ပြီးထိတိတိပြောဆိုရမှာဖြစ်ပေမဲ့အခုချိန်မှာတော့ယာရုတာဝန်အနှောင့်အဖွဲ့ကင်းသွားပြီဖြစ်လို့ဘာကုမှငဲ့နေစရာမလိုပဲအရှိမှန်တရားကိုအဘရီယာပြောဆိုနိုင်မှာပြီဒါပေမဲ့ခက်နေတာကစီသမလက်သုပ်ဖြစ်နေတဲ့စကားလုံးတွေနဲ့ပဲမြန်မာကိုတရားချဖို့ကြိုးစားနေကြဆဲဖြစ်နေတာပါဘာသာလူမျိုးခွဲခြားဖြစ်နေတဲ့အစိုးရတရားကိုတရားချဖို့ဆိုတာအချင်းနည်းပဲဖြစ်ပါတယ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရတွေအပေါ်နိုင်ငံတကာကတုံ့နှုတ်ချောက်ချသွားခဲ့ကြပြီမဲ့နေပြည်တော်ကအုပ်ချုပ်သူတွေအတွက်ကတော့သိပြီးတော့မထူးခြားတာဘူးလို့ဆောင်းမကဆိုပါတယ်ရခိုင်ပြည်နယ်ကဒုက္ခသည်ပြဿနာမှာတခြားရွေးစရာမရှိတဲ့အတွက်နိုင်ငံကြီးအရာဖြစ်ချင်းချက်တရားရရှိဖို့ကိုပဲအလုံးကလူလာနေကြတာပါတဲ့ဒါပေမဲ့မြမအစိုးရကလူလာပါရဲ့လားတဲ့အခုဆိုရင်ဒုက္ခသည်ကိစ္စကနိုင်ငံတကာယာစုခုံရုံး ICC ကိုရောက်ပါတော့မယ်လို့ဒီလစ်စတာသတင်းစာကောင်းကြီးပိုင်းကရေးသားထားတာကိုအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ